မြန်မာနိုင်ငံမှာအသက်9နှစ်အောက်ကလေးငယ်တွေအကြာဖြစ်ပေါ်နေတဲ့ပိုလီယိုရောဂါအမြင့်ပြက်စေဖို့အတွက်ရည်ရွယ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့နေ့ရက်ကြာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုလှုပ်ဆောင်နေပါတယ်။ဒုတိယနေ့ဖြစ်တဲ့နေ့တင်းငွေနေ့မှာရန်ကုန်တောင်ကလာပါမြို့နယ်အတွင်းမှာရှိတဲ့ဆေးရုံတွေကသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကဒီအစီအစဉ်မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်။ဒေသတွေမှာရှိတဲ့ကလေးဥယေ2000ကျော်အတွက်ပါဇက်ကနေတစင်တိုက်ကျွေးရတဲ့ပိုလီယိုကာကွယ်ဆေးရည်တိုက်ကျွေးတဲ့ဆေးကမ်းပေါင်း20ကိုဖွင့်လှစ်ထားပါတယ်။ရခိုင်ပြည်နယ်အတွင်းပိုလီယိုရောဂါဖြစ်ပွားမှုနှစ်ခုတွေ့ရှိခဲ့ရကြောင်းသိရှိခဲ့ရပြီးတဲ့နောက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့နိုင်ငံအတွင်း2016ခုနှစ်အတွင်းမြန်မာနိုင်ငံမှာပိုလီယိုရောဂါကင်းရှင်းကြောင်းကြေညာနိုင်ဖို့အတွက်ဒီလှုပ်ရှားမှုကိုပြုလုပ်တာဖြစ်ပါတယ်။မြန်မာအစိုးရဟာအသက်9နှစ်အောက်ကလေးငယ်တွေအတွက်နောက်တစ်ကြိမ်လှုပ်ရှားမှုအဖြစ်ကာကွယ်ဆေးထိုးပေးတဲ့လှုပ်ရှားမှုပြောင်းလဲမလုပ်ဆောင်ခင်ကလေးငယ်ပေါင်း 4.5 တန်းကိုပိုလီယိုဆေးတိုက်ကျွေးထားနိုင်မယ်လို့မျှော်လင့်ထားတာပါ။တောက်ဆေးကနေထိုးဆေးအဖြစ်ပြောင်းလဲလှုပ်ဆောင်လာခြင်းအပြင်ကလေးငယ်တွေအနေနဲ့ကာကွယ်ဆေး3ကြိမ်တောက်ရမယ့်အစားတစ်ကြိမ်ပဲကာကွယ်ဆေးထိုးဖို့လိုတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်အတွင်းပိုလီယိုရောဂါကင်းစင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာနိုင်ခဲ့တဲ့အာဆီယံ10နိုင်ငံထဲကတနိုင်ငံဖြစ်ပါတယ်။